ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF နဲ့တအန်းဖွဲ့လူလူသိများကြတဲ့သူရဲ့လက်နက်ကင်အဖွဲ့စီ TNLA ကကိုယ်စားလှယ်တွေဟာစစ်ကောင်စီကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးဖို့တရုတ်နိုင်ငံကူမင်းမြို့မှာရောက်နေကြပါတယ်။တရုတ်ဆိုရရဲ့ဂျာဝင်ဆောင်ရွက်မှုအရမနက်ဖြန်ဖေဖော်ဝါရီလ16ရက်နေ့မှာဆွေးနွေးပွဲစတင်မယ်လို့ PSLF TNLA က VOA ကိုပြောပါရတယ်။သူတို့ဘက်ကဘာတွေကိုအဓိကထားဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုခြေခံပြီးတော့ကိုရန်နိုင်တင်ပြပေးပါမယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲနဲ့နောင်ချုံမြို့နယ်မှာနှစ်ဖက်စီးတက်မှနေချိန်မှာပဲတရုတ်နိုင်ငံရဲ့စီစဉ်ပေးမှုအရပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF နဲ့သူ့ရဲ့လက်နက်ကိုင်အဖွဲ့စည်း TNLA တအားဖွဲ့ကကိုယ်စားလှယ်တွေဟာစစ်ကောင်စီဘက်ကကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဆွေးနွေးကြမှာဖြစ်ပါတယ်။ PSLF TNLA ကိုယ်စားလှယ်အဖွဲ့ဟာအခုလက်ရှိတရုတ်နိုင်ငံကူမင်းမြို့ကိုရောက်နေကြပြီးမနေ့ပြန်မှာဆွေးနွေးပွဲစတင်မှာဖြစ်ကြောင်း PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE ကိုပြောပါတယ်။
လက်ရှိကျမတို့ကိုယ်စားလှယ်တွေကဒီမြန်မာကိုယ်စားလှယ်အနေနဲ့ဥစ္စာကိုမင်းဖြစ်ပါတယ်ဆွေးနွေးပွဲကတော့မနေ့ပြန်ဆက်မှာဖြစ်ပါတယ်ဟုတ်ကဲ့
စစ်ကောင်စီနဲ့ဆွေးနွေးတဲ့အခါမှာ PSLF DNA ဘက်ကဘာတွေကိုအဓိကထားဆွေးနွေးသွားမယ်ဆိုတာကိုတော့ပြောခွင့်ရလူရည်ဦးကအခုလိုပြောပြပါတယ
်ကျမတို့ဘက်ကဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မှလက်ရှိပုံစံတွေရှိရေးအခက်အခဲချက်တွေကိုယူဆောင်ကြော်လာဖို့နဲ့ဒီဒေတာကံပြုလို့တို့ရင်ဆိုင်ခဲ့အချက်တဲတွေကိုဆိုင်ကျော်လာနိုင်ဖို့ဆောင်ရွက်မှာဖြစ်ပါတယ်ဟုတ်ကဲ့
ဒီဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုအမတ်တက်စစ်စင်ရေးအထူးအဖွဲ့မူကာဆာထတင်မူဒူဘိုဂျူကြီးကိုကိုဦးကဦးဆောင်ထမ်းအောင်မှာဖြစ်ပြီး PSLF TNLA ကိုယ်စားလှယ်အဖွဲ့ကိုတော့ဒူဘိုဂျူကြီးတာကျုပ်ကြားကဦးဆောင်မှာဖြစ်ကြောင်း PSLF TNLA ပြည်ချိုင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့လက်လောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး TNL တောင်းဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာ2023ခုနှစ်အောက်တိုဘာလက1329ဆစ်စင်ရေးကိုစတင်ခဲ့တဲ့တိုင်းသားညီနောင်မဟာမိတ်အဖွဲ့၃ဖွဲ့တွေကတစ်ဖွဲ့ဖြစ်ပါတယ်1329ဆစ်စင်ရေးနဲ့ပတ်သက်လို့ပထမတစ်ခေါက်သဘောတူခဲ့ကြတဲ့ Hygen ဆွေးနွေးပွဲပြည့်ပြည့်ပြီးတဲ့နောက်စစ်ကောင်စီနဲ့ PSLF TNL ကြားပထမဆုံးအကြိမ်ပြန်လည်တွေ့ဆုံကြမှာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလအတွင်းမှာပဲစစ်ကောင်စီနဲ့ MMDA ကိုကန့်ကိုယ်စားလှယ်အဖွဲ့ဟာတွဲဆုံဆွေးနွေးခဲ့ကြပါတယ်။ဇန်နဝါရီလ20ရက်နေ့မှာတော့စစ်ကောင်စီနဲ့ MMDA ကြားအပြစ်ခတ်ရစရေးသဘောတူညီချက်ရကြောင်းတရုတ်နိုင်ငံရဲ့ဌာနကကြေညာခဲ့ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ MMDA တို့ကတော့တစုံတရာထုတ်ပြန်ကြေညာတာမရှိခဲ့ပါဘူး။နောက်ထပ်တိုင်းသားညီနောင်မဟာမိတ်အဖွဲ့ဖြစ်တဲ့ AARC တက်တော်ကတော့ရခိုင်ပြည်နယ်မှာစစ်တပ်နဲ့ဆက်လက်တိုက်ပွဲဖြစ်နေပါတယ်ခင်ဗျာ။